ူဂျောင်ဆန်းပုံနဲ့ရိုက်နှိမ့်မဲ့ဝေဆက်ကူရီနဲ့ပတ်သက်ပြီးပြည်သူ့လွှတ်တော်မှတမတော်သားကိုယ်စားလှယ်တွေဘက်ကကန့်ကွက်တာမှငွေဆက်ကူအစ်စ်တွေရိုက်နှိမ့်ရင်ငွေကြေးဖောင်းပွားမှုတွေဖြစ်နိုင်တယ်ဆိုတဲ့အချက်ကိုထောက်ပြပါတယ်။ဒါပေမဲ့ဟောင်းနှွမ်းပြီးအစားထိုးတဲ့ငွေဆက်ကူကသာရိုက်နှိမ့်မှာဖြစ်တယ်လို့အပြန်လှန်ခြေပတာလည်းတွေ့ရပါတယ်။ဒီနေရာမှာမြန်မာပြည်တွင်လေပတ်သုံးဆွဲနေတဲ့ငွေဆက်ကူတချို့ဟာဟောင်းနှွမ်းလွန်းလို့အစားထိုးတာကြာပြီဖြစ်တယ်လို့ပြောသူတွေရှိပါတယ်။MDCF Democracy စင်ဆက်မပြတ်လှုပ်ရှားမှုကော်မတီအဖွဲ့ဝင်ကိုသိန်းအောင်မြင့်ပြောတာကအ
သိထုတ်မဲ့ဆိုကောင်းပါတယ်ပဲလက်ရှိ30နေကြငွေဆက်ကူတွေကလည်းပြန်များနေဟောင်းနှွမ်းနေတာများတယ်လीအဲ့တော့ဘာဖြစ်ရောလက်ရှိဟိုပြန်ပြောရင်အသိထုတ်မဲ့ဆိုရင်ကောင်းတယ်ဟိုနောက်တစ်ခုကဘာဖြစ်ရောကျွန်တော်တို့အားလုံးမျှော်လင့်တောင်းတနေတာဒီတိုင်းနိုင်ငံငွေဆက်ကူအသိတွေမှာပို့ချုပ်အောင်ဆိုင်ရဲ့ပုံတွေဖြစ်ရင်တော့ပိုကောင်းတာပေါ့
ဒါပေမဲ့မြန်မာနိုင်ငံကငွေဆက်ကူတွေမှာအရင်ကဗိုလ်ချုပ်အောင်ဆန်းပုံနဲ့ရှိခဲ့ပေမဲ့နောက်ပိုင်းမှာတော့ပျောက်ကွယ်ခဲ့ရပါတယ်
။1988စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာထုတ်ဝေရငွေဆက်ကူမှန်တမ်းရပြန်ပြန်ဗိုလ်ချုပ်အောင်ဆန်းပုံနဲ့ထုတ်ဝေတာတော်တော်နည်းတယ်လေ။အဲဒီပေါ်မှာပြန်ပြောရင်ချင်းသေးတို့စီမင်းလို့လည်းပြန်ပြောင်းပြီးတော့ဟိုထုတ်ဝေခဲ့တာပေါ့။အဲဒါကဘာပဲပြောပြန်ပြန်တော့ဗိုလ်ချုပ်အောင်ဆန်းကိုပြည်သူတွေတို့အနာဂတ်မျိုးဆက်တဲ့လူတွေကြားမှာမေးမိအောင်ဒါပြန်ပြောရင်စနစ်တကျလုပ်ခဲ့တယ်လို့ကျွန်တော်အဲ့လိုပဲမြင်တယ
်။ကိုသိအောင်မြင်ပြောပြသွားတာပါ။အဝေးရောက်ညွန်ပေါင်းအစိုးရအဖွဲ့မှဝန်ကြီးတာဝန်ထမ်းဆောင်ခဲ့တဲ့ဒေါက်တာတင့်ဆွေကတော့အခုလိုဗိုလ်ချုပ်အောင်ဆန်းပုံပါငွေဆက်ကူတွေကိုပြန်ပြီးမြင်ရမှာဝမ်းသာတယ်လို့ဆိုရပေမဲ့လက်ရှိအခြေအနေပေါ်မှာတော့ဝမ်းမသာနိုင်ဘူးလို့ပြောပါတယ်
။အဲဝမ်းသာတာလို့ပြောဖို့တော်တော်ကိုခက်တဲ့အခြေအနေတစ်ခုလို့ကျွန်တော်မြင်ပါတယ်။ဘာကြောင့်လဲဆိုတော့လွတ်တော်မှာတပ်မတော်သားကိုယ်စားလှယ်တွေနဲ့ကြက်ခရီးတယောက်ကကန့်ကွက်တယ်ဆိုတော့ဟိုတပ်မတော်သားကိုယ်စားလှယ်တွေနဲ့အယက်သားတွေနဲ့ဟိုမညီညွတ်မှုသဘောထားမတူမြမှုကိုတရားဝင်သဘောထုတ်ဖော်ပြောပြတ်တရားရောက်တဲ့အတွက်တိုင်းပြည်တစ်ခုလုံးရဲ့စီလုံးညီညွတ်ရေးအတွက်ဒါကောက်တဲ့အလားလားမဟုတ်တဲ့အတွက်ကျွန်တော်ကတော့ဒါဝမ်းမသာနိုင်ပါဘူးခင်ဗ
ျဒေါက်တာတင့်ဆွေပြောပြသွားတာပါဒီအခြေအနေပေါ်မှာမေးခွန်းထုတ်စရာတွေရှိနေတယ်လို့ကိုသိန်းအောင်မြင့်ကပြောပါတယ်
ဘာဖြစ်လို့ကန့်ကွက်တယ်ဆိုတဲ့ကိစ္စတော့ကျွန်တော်တို့ကတော်တော်နားမလည်နိုင်အောင်ဖြစ်ရတယ်။ဘူဂျုံအောင်ဆန်းဆိုတာကျွန်တော်နိုင်ငံရဲ့လွတ်လပ်ရေးရဲ့ပြီးသူကလည်းဖြစ်တယ်လို့ဒီတပ်မတော်ရဲ့ဖခင်လည်းဖြစ်တယ်။အဲ့တော့ဘူဂျုံအောင်ဆန်းပုံကိုဘာဖြစ်လို့ကန့်ကွက်ရတာလဲဆိုတဲ့ကိစ္စတော့ကျွန်တော်တို့ပြည်သူတွေနဲ့ဒါဟာကန့်ကွက်တဲ့ဟိုနင်းသူတွေကျွန်တော်တို့ကမေးခွန်းထုတ်ရမယ့်ကိစ္စတစ်ခုဖြစ်တယ်
။ကိုသိအောင်မြင့်ပြောပြသွားတာပါ။မြန်မာနိုင်ငံသတင်းမီဒီယာကောင်စီကဦးမြင့်ကျော်ကတော့မီဒီယာသမားတဦးအနေနဲ့သူ့အမြင်ကိုအခုလိုပြောပါတယ်။
သမရဒါရမိစကူမှာဘူဂျူနောင်ဖန်ပုံရင်းနေမဲ့ဆွေဟာကိုအញ្ញန်ကိုအရှိတွေးစနေကြတယ်လို့ထင်တယ်။ဟိုအញ្ញန်ကိုနိုင်ငံရှိတော်ကြည့်နေတယ်လို့ကျွန်တော်ထင်ပါတယ်။နိုင်ငံရှိတော်ကနေသူတို့ကြည့်တယ်ဆိုတော့ဟိုရန်ကြိုင်တော့ဟိုပြောနေတာတော့ဘူဂျူပုံပါတဲ့ဟာကဒါဒေါ်မန်စုကြည်ဟိုတနည်းအားဖြင့် NLD အဲ့ဒီဟာကိုအော်ဘယ်ကောင်းလဲအသာပေးတယ်ဟောင်းဖြစ်တယ်ဆိုတဲ့ဟာမျိုးသူတို့အဲ့လိုမျိုးစဉ်းစားပုံရတယ်ပေါ့နော
်ဦးမြင့်ကျော်ရဲ့အမြင်မှာတုံးသက်သူတချို့ကတော့လွတ်တော်ထဲမှာတမတော်သားကိုယ်စားလှယ်တွေဟာကာကွယ်ဦးစည်းချုပ်ကိုစားရောက်ရှိနေသူတွေဖြစ်တာကြောင့်တမတော်သားကိုယ်စားလှယ်တွေရဲ့ပေါ်ပြတဲ့သဘောထားဟာလည်းကာကွယ်ဦးစည်းချုပ်ရဲ့သဘောထားပဲဖြစ်တယ်လို့ပြောနေပါတယ်ဒီအခြေအနေတွေအရလက်ရှိမှာအနာရပါတီဖြစ်တဲ့ NLD ပါတီအနေနဲ့တမတော်နဲ့အဆင်ပြေအောင်အမျိုးသားရင်ကြားစစ်ရေးကိစ္စကိုဆောင်ရွက်နေတယ်လို့ပြောနေပေမဲ့ပဂတိအခြေအနေကတော့ထင်သလောက်ခီးမပေါက်သေးဘူးလို့သုံးသပ်သူတွေလည်းရှိနေပါတယ်ခင်ဗျာ